အမေရိကန်မှာတော့ပထမဆုံးလူကိုကူးစက်ခဲ့တဲ့ပြင်းထန်ကြက်ငှက်ဒုကွေးပိုးကအသွင်ပြောင်းနေတာကိုတွေ့လိုက်ရပါတယ်။အမေရိကန်ပြည်ထောင်စုမှာပထမဆုံးလူကိုကူးစက်ခဲ့တဲ့ပြင်းထန်တဲ့ကြက်ငှက်ဒုကွေးနမူနာကိုရောဂါကာကွယ်ထိချုပ်ရေးဌာန CDC ကတက်ခွဲစမ်းသပ်တာမှာဒီကြက်ငှက်ဒုကွေးဗိုင်းရပ်စ်အသွင်ပြောင်းသွားတာတွေ့ရှိခဲ့တာပါ။ကြက်ငှက်ဒုကွေးကူးစက်သူရဲ့ခြံဝန်းထဲကကြက်ငှက်တွေမှာစစ်ဆေးတွေ့ရှိခဲ့တဲ့ဗိုင်းရပ်စ်မျိုးကွဲမဟုတ်တော့ပဲဒီလူမှာအသွင်ပြောင်းနေတဲ့မျိုးကွဲထင်နေတယ်လို့ CDC ကပြောလိုက်ပါတယ်။လူနာရဲ့ဗိုင်းရပ်စ်နမူနာကိုတက်ခွဲကြည့်ခဲ့တာမှာကူးစက်ခံရသူရဲ့ cell တွေမှာပိုတွယ်ကပ်နိုင်ရေးအတွက်အဓိကကြားတဲ့ဗိုင်းရပ်စ်ရဲ့ HA မျိုးရိုးဗီဇမှာအသွင်ပြောင်းတာကိုတွေ့ခဲ့ရတာပါ။အခုလိုပထမဆုံးလူကိုကူးစက်တဲ့ပြင်းထန်ကြက်ငှက်ဒုကွေးမှာအသွင်ပြောင်းနေတာတော့တွေ့ခဲ့ရပေမဲ့အများပြည်သူကိုအများကြီးကူးစက်ပြန့်နှံ့နိုင်ခြေကတော့နည်းနေဆဲဖြစ်တယ်လို့ CDC ကပြောထားပါတယ်။အမေရိကန်ပြည်ထောင်စုလူစီယာနာပြည်နယ်မှာနေထိုင်သူအသက်65နှစ်အရွယ်လူတူဟာပြီးခဲ့တဲ့သတင်းပတ်ကအသက်ရှူလမ်းကြောင်းဆိုင်ရာပြင်းထန်တဲ့ရောဂါဖြစ်နေတယ်လို့တွေ့ရှိခဲ့ပြီးစစ်ဆေးခဲ့တာမှာအခုလိုပထမဆုံးပြင်းထန်တဲ့ကြက်ငှက်ဒုကွေးကူးစက်နေတာတွေ့ခဲ့ရတာပါခင်ဗျာ